2019 AFC အာရှဖလားအမျိုးသမီးဘောလုံးပွဲတက်နိုင်ဖို့အုပ်စုပတ်လည်ခြေစစ်ပွဲတွေကိုစတင်ကျင်းပနေတာမှာအုပ်စုဒီမှာပါတဲ့မြန်မာအမျိုးသမီးဘောလုံးအသင်းနဲ့ဆီးရီးယားအသင်းတို့ဧပြီလ9ရက်တောက်ကြနေမှာကံကြမှာဖြစ်ပါတယ်အုပ်စုပတ်လည်ပွဲတွေစတင်တဲ့ဒီနေ့လာနေကတော့မြန်မာအသင်းကအီရန်အသင်းကို2-6မရှိနဲ့နိုင်ထားတဲ့အတွက်သုံးမှတ်ရပြီးတော့ဇယားထိတ်ဆုံးမှရောက်နေပါတယ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဗီယက်နမ်လူငယ်ဘောလုံးတင်နန်းခွင်မှာကစားခဲ့ကြတဲ့ပွဲမှာပွဲစပြီး9မိနစ်မပြည့်ခင်မှာပဲမြန်မာအသင်းဘက်ကမတ်ဝင်းတိန်ကြီးထွန်ပေးလိုက်တဲ့ဘောလုံးကိုဂိုးရိုင်ရှင်းနာရောက်နေတဲ့တိုက်စစ်မှုမတ်ဂျူလိုက်ကျော်ကကောင်းတဲ့တိုက်ပြီးတော့ပထမဂိုးသွင်းခဲ့ပါတယ်ဒုတိယဂိုးကိုတော့ပထမပိုင်းပီးကန်နီလေးမှာပဲအလဲတန်းလူမတ်ဝင်းတိန်ကြီးထွန်ကသွင်းခဲ့တာဖြစ်ပါတယ်မြန်မာအသင်းတွေအုပ်စုပတ်လည်ဒုတိယပွဲကိုဆီးရီးယားနဲ့တောက်ကြနေမှာကစားပြီးတော့တနင်္ဂနွေနေ့ဧပြီလ9ရက်နေ့ကျရင်မြန်မာအသင်းဟာစင်ကာပူအသင်းနဲ့ကစားရမှာဖြစ်ပါတယ်။လောလောဆယ်ဆီးရီးယားအသင်းကိုတကူဂိုးမရှိနဲ့နိုင်ထားတဲ့စင်ကာပူအသင်းကလည်းသုံးမှတ်ရထားပြီးတော့ဇယားမှာဒုတိယနေရာမှာရှိနေပါတယ်။အုပ်စုဒီဘဲကမြန်မာအသင်းတွေနောက်ဆုံးအုပ်စုပတ်လည်ပွဲကိုတော့ဗီယက်နမ်အသင်းနဲ့17ရက်အင်္ဂါနေ့မှာကံကြရမှာဖြစ်ပါတယ်။19ချိန်မြောက် AFC အာရှဖလားအမျိုးသမီးဘောလုံးဘောလုံးပွဲတွေကိုတော့ဂျော်ဒန်နိုင်ငံမှာ2018ခုနှစ်ကြာရင်ကျင်းပမှာဖြစ်ပါရဲ့ရှင်